ရင်းမြစ်နိုင်ငံမှာအစာရေစာငတ်မှုခေါမမဲ့ဘေးအနေနဲ့ရင်ဆိုင်ရဖို့ရှိနေသူတန်ပေါင်းများစွာအတွက်အစားအစာအာဟာရဆိုင်ရာအရေးပေါ်အစီအစဉ်ကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအပြင်းထန်လှုပ်ဆောင်နေပါတယ်။သုံးနှစ်ကျော်ကြာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်စီးပွားရေးနဲ့ကျန်းမာရေးစနစ်တွေပျက်စီးလို့နေပါဖြစ်နေပြီဖြစ်တဲ့အတွက်ရင်းမြစ်နိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ပိုဆိုးလာနေတယ်လို့ WFP ကသတိပေးပါတယ်။ဂျနီဗာကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းတော်ကိုကုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရင်းမြစ်နိုင်ငံဟာကမ္ဘာပေါ်မှာအဆိုးရွားဆုံးငတ်မှုခေါင်းပေါင်းမှုအကျက်တဲနဲ့ရင်ဆိုင်နေရပြီလို့ WFP ကပြောပါတယ်။လူဦးရေရဲ့သုံးမှုနှစ်ပုံလူပေါင်း18သန်းလောက်ဟာနောက်တနက်စားစရာဘယ်ကရမယ်ဆိုတာမသိကြဘူးလို့လည်း WFP အစီရင်ခံစာမှာဖော်ပြထားပါတယ်။စော်ရီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကရင်းမြစ်နိုင်ငံရဲ့အရေးပါတဲ့ဟူဒိုင်ဒါစိတ်ကမ်းမြို့ကိုဟူဒီတပုံတွေလက်ထဲကနေပြန်သိမ်းဖို့အရှိန်မြင့်တိုက်ခိုက်နေတာကြောင့်အခြေအနေတွေပိုဆိုးလာမယ်လို့လည်းWFP ကသတိပေးပါတယ်ဇွန်လကလေးကဆိုရင်လူပေါင်း9သိန်းကျော်အိုးအိမ်စွန့်ထွက်ပြေးသွားကြရပြီလို့လည်းပြောပါတယ်လူအမြောက်များအိုးအိမ်မဲ့ဖြစ်နေချိန်မှာပဲရင်းမြစ်နိုင်ငံသုံးငွေကြီးကဆူဆူရော့ရော့ကိုတံပိုးကျသွားတာကြောင့်အခြေခံစားကုန်ဈေးနှုန်းတွေအဆမတန်ထိုးတက်သွားတယ်လို့ WFP ပြောခွင့်ရ Half Verhusel ကပြောပါတယ
် If this situation persistsWe could see an additional 3.5 million severely insecure Yemenis.
ဒီချင်းနေတိုင်းသာဆက်သွားနေမယ်ဆိုရင်နောက်ထပ်ယမန်နိုင်ငံသား3000ကျွဲစုစုပေါင်းလူ12000နီးပါးဟာအစာရေစာငတ်မွတ်ခေါင်းပါလူနီးအခြေအနေမျိုးရောက်သွားတာတွေ့ရပါလိမ့်မယ
်။2015ခုနှစ်မတ်လကစပြီးယမန်အစိုးရကိုပံ့ပိုးပေးတဲ့အနေနဲ့ဟူဒီတပုံတွေကိုဆော်ဒီအာရေဗျကဘုံကျဲတိုက်ခိုက်ခြင်းကလေးကဆိုရင်ကလေးငယ်များပြားပါဝင်တဲ့အရသာ 16000 ကျော်တေဆုံးဒါမှမဟုတ်တန်ရာရခဲ့ကြပြီလို့ကုလသမဂ္ဂကပြောပါတယ်အဆိုရဆုံးဖြစ်ရတစ်ခုမှာဆိုရင်ပြီးခဲ့တဲ့ဩဂုတ်လကညွန်မောင်းအဖွဲ့ရဲ့လေချောင်းတိုက်ခိုက်မှုတစ်ခုမှာဗတ်စကားတစ်စင်းကိုမှန်ပြီးကလေးငယ်အယောက်40အပါအဝင်လူ90တေဆုံးခဲ့ရပါတယ်ရေမြင်ကလေးငယ်4သိန်းလောက်ဟာအရန်ကိုစိုးရွားတဲ့အာဟာရမပြည့်ဝမှုတံကိုခံစားနေကြရပြီးနှစ်သန်းနီးပါးကတော့စိုးရွားတဲ့အာဟာရမပြည့်ဝမှုတံကိုခံစားနေကြရတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကပြောပါတယ်အစားအစာမရှိတာနဲ့အသက်ငယ်ကျန်းမာရေးဆောင်ရှောက်မှုခံယူနိုင်တဲ့အခြေအနေမရှိတာကြောင့်ကလေးငယ်တွေနေ့စဉ်လိုတည်ဆုံနေကြရတယ်လို့လည်းပြောပါတယ်မကြသေးခင်သတင်းပတ်တွေအတွင်းဟိုဒိုင်ဒါမြို့တွင်းနဲ့ပတ်ပတ်လည်မှာတိုက်ပွဲတွေပိုဖြစ်လာပါတယ်အဲ့ဒီအခြေအနေအောက်မှာပဲလူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့ WFP ကပြောပါတယ်ခင်ဗျာ